ဖွဲ့ဝင်ဆယ်နိုင်ငံပါဝင်တဲ့အာဆီယံအဖွဲ့ကြီးကို EU ဥရောပသမဂ္ဂလိုစီးပွားရေးအတိုင်းအဝန်းကြီးဖြစ်အောင်ဖန်တီးဖို့ဆောင်ရွက်နေမှုဟာအားရစရာအခြေအနေဖြစ်နေပြီလို့အာဆီယံနိုင်ငံခေါင်းဆောင်တွေကပြောဆိုလိုက်ပါတယ်။အာဆီယံစီးပွားရေးအတိုင်းအဝန်းကြီးဖော်ဆောင်ရေးအထောက်အပံ့အပြင်ဒေသတွင်းနဲ့နိုင်ငံတကာကဘုံစိုးရင်စရာကိစ္စတွေကိုဆွေးနွေးခဲ့ကြတဲ့ဒီအာဆီယံထိပ်သီးဆွေးနွေးပွဲအပြီးမှာကောင်းဆောင်တွေကဖွဲ့ဝင်နိုင်ငံတွေရဲ့အားထုတ်မှုကိုကျေနပ်တဲ့အကြောင်းကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။အပြည့်စုံကိုမဆုမြတ်မုံကဆက်ပြီးပြောပြပါမယ်ရှင်
။ဟုတ်ပါတယ်။ဗုဒ္ဓဟူးနဲ့ကြာသပတေးနှစ်ရက်ကျင်းပခဲ့တဲ့အာဆီယံကောင်းဆောင်တွေရဲ့ထိပ်သီးစည်းဝေးပွဲအပြီးထုတ်ပြန်တဲ့ကြေညာချက်ထဲမှာ AEC အာဆီယံစည်းဝေးရေးအတိုင်းအဝိုင်းကြီးဖြစ်လာအောင်လှုပ်ဖို့လိုတဲ့အသေးစိတ်အစီအစဉ်တွေက85ရာခိုင်နှုန်းလှုပ်ပြီးသွားပြီလို့ဖော်ပြထားပါတယ်။2015ခုနှစ်မကုန်ခင်မှာလူပေါင်းတန်း600ကျော်ရှိတဲ့အာဆီယံနိုင်ငံတွေကြားတခုတည်းသောအတိုင်းအဝိုင်းကြီးဖြစ်အောင်ဖော်ဆောင်ရေးအတွက်လိုအပ်တဲ့ဆောင်ရွက်မှုပေါင်း256ခုကိုအကောင့်အထည်ဖော်ပြီးသွားပြီလို့ဆိုပါတယ်။အခုလိုတိုးတက်မှုတွေကြောင့်ဒေသတွေမှာအလုံးပါဝင်နိုင်တဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကိုပို့ပြီးတော့မြင်မြန်ဆန်ဆန်ဖြစ်အောင်လို့လုပ်နိုင်လိမ့်မယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူဆီဟာဆက်ဖူဝန်ကတ်ကယောင်ကမျှော်လင့်ပါတယ်
။ We are going forward with our economic integration. We hope to achieve an ASEAN economic community by the year 2015.
But we're also ကျွန်တော်ရဲ့စီးပွားရေးအားလုံးတသားရဲဖြစ်သွားရေးအတွက်ကိုကျွန်တော်ဆက်ပြီးတော့ဆောင်ရွက်နေကြပါတယ်။2015ခုနှစ်မကုန်ခင်မှာအာဆီယံစီးပွားရေးအတိုင်းအဝိုင်းကြီးကိုဖော်ဆောင်နိုင်မယ်လို့လည်းမျှော်လင့်ပါတယ်။အာဆီယံနိုင်ငံတွေထဲမှာလည်းမဟုတ်ဘဲနဲ့အရှေ့အာရှဒေသဘက်မှာလွတ်လပ်တဲ့ကုန်သွယ်မှုကိုဘယ်လိုမြင့်တင်နိုင်မလဲဆိုတာကိုလည်းကျွန်တော်တို့ဆွေးနွေးနေပါတယ်။ RCEP လို့ခေါ်တဲ့အာဆီယံနိုင်ငံတွေနဲ့အာဆီယံဆွေးနွေးပွဲနိုင်ငံ6နိုင်ငံကြားစီးပွားရေးပူးပေါင်းဆောင်ရွက်ရေးကိုလည်းလုပ်နေပါတယ်။ဒါကြောင့်မလို့ဒေသအတွင်းမှာအလုံးပါဝင်နိုင်မဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးတော့ဆက်ပြီးတော့ညှိနှိုင်းသွားနိုင်လိမ့်မယ်။အများဆုံးအကောင့်ထည့်ဖို့သွားနိုင်လိမ့်မယ်လို့လည်းထင်ပါတယ်
။ထိုင်းနိုင်ငံသားရေးဝန်ကြီးပြောသွားတာဖြစ်ပါတယ်။အာဆီယံရဲ့တခုတည်းသောဈေးကွက်ကြီးဖြစ်လာအောင်နဲ့တခုတည်းသောကုန်ထုတ်လုပ်တဲ့နေရာကြီးဖြစ်လာအောင်ရည်ရွယ်တဲ့အာဆီယံစီးပွားရေးအတိုင်းအဝိုင်းကြီးဖော်ဆောင်ရေးအတွက်အဖွဲ့ဝင်နိုင်ငံတွေလုပ်ရမယ့်အသေးစိတ်အစီအစဉ်တွေကို2008ခုနှစ်ထဲကသဘောတူဆောင်ရွက်နေကြတာဖြစ်ပါတယ်။အာဆီယံနိုင်ငံတွေမှာကုန်သွယ်ခွင့်တွေအများအပြားကိုလျှော့ချပေးခဲ့ပေမဲ့လွတ်လပ်တဲ့ကုန်စည်စင်မှုဝန်ဆောင်မှုနဲ့လုံအားစည်စင်မှုတွေအတွက်အာဆီယံဒေသအနေနဲ့အဆင်သင့်ဖြစ်ပါမလားလို့ပညာရှင်တချို့ကမေးခွန်းထုတ်နေကြပါတယ်။ဗုဒ္ဓဟူးကြာသပတေးနှစ်ရက်လုပ်ခဲ့တဲ့အာဆီယံခေါင်းဆောင်တွေရဲ့ထိပ်သီးစည်းဝေးပွဲမှာအာဆီယံအဖွဲ့ရဲ့ရှင်ပြိုင်နိုင်စွမ်းကိုမြင့်တင်တဲ့အနေနဲ့ကုန်သွယ်ရေးနဲ့ယင်းနှိမ့်မြုပ်နှံမှုတွေလှုပ်လာနိုင်အောင်ပို့ပြီးတော့လမ်းဖွင့်ပေးဖို့ကိုလည်းသဘောတူခဲ့ကြပါတယ်။ဒါအပြင်ဒေတာရင်းမှာပို့ပြီးတော့လွယ်လွယ်ကူကူစီးပွားရေးလုပ်နိုင်မဲ့နည်းလမ်းတွေပေါ်ပေါက်လာဖို့နဲ့ယင်းနှိမ့်မြုပ်နှံမှုမှာအဟန့်အတားဖြစ်နေတာတွေကိုဖြေရှင်းနိုင်ဖို့လမ်းပြမြေပုံတစ်ခုရေးဆွဲဖို့ကိုလည်းအာဆီယံခေါင်းဆောင်တွေကအကြံပြုခဲ့ကြပါတယ်။တရားဝင်ကိန်းဂဏန်းတွေအရာအာဆီယံ10နိုင်ငံရဲ့စုစုပေါင်းကုန်သွယ်မှုတန်ဖိုးဟာ2012ခုနှစ်မှာ18ရာခိုင်နှုန်းအထိကိုတိုးတက်လာတာတွေ့ရပါတယ်။အာဆီယံနိုင်ငံတွေအချင်းချင်းကြားကုန်သွယ်မှုတန်ဖိုးကလည်းတစ်နှစ်တစ်နှစ်ကို15ရာခိုင်နှုန်းလောက်တိုးလာနေပါတယ်။ဒါအပြင်နိုင်ငံသားယင်းနှီးမြုပ်နှံမှုသစ်တွေကိုလည်းအာဆီယံနိုင်ငံတွေကဆက်ပြီးတော့ဆွဲဆောင်နေပါတယ်။2011ခုနှစ်တုန်းကအာဆီယံဒေတာရင်းနိုင်ငံသားဓာတ်ရိုက်ယင်းနှီးမြုပ်နှံမှုတန်ဖိုးကဒေါ်လာ114ဘီလီယံရှိပါတယ်။ကမ္ဘာစီးပွားရေးတိုးတက်မှုနှုန်းနှေးကွေးနေချိန်မှာအရှေ့တောင်အာရှနိုင်ငံတွေရဲ့စီးပွားရေးတိုးတက်မှုနှုန်းကစံချိန်တင်လောက်အောင်ကိုခိုင်မာနေတာဖြစ်ပါတယ်။ဒါပေမဲ့ဒီအာဆီယံအဖွဲ့အတွင်းစင်ကာပူ၊မလေးရှား၊ဘရူနိုင်းတို့လိုဖွံ့ဖြိုးတိုးတက်နေတဲ့နိုင်ငံမျိုးတွေနဲ့နိုင်ငံတကာနဲ့ကုန်သွယ်မှုယင်းနှိမ့်မြုပ်နှံမှုတွေကိုအခုမှစတင်ဖွင့်ပေးနေတဲ့မြန်မာနဲ့လာအိုစ်လိုနိုင်ငံမျိုးတွေကတခုတည်းသောစီးပွားရေးအတိုင်းအဝိုင်းကြီးတွေကိုအခက်အခဲမရှိတသားတည်းဝင်ရောက်နိုင်မှာလားဆိုတာကိုလည်းလေးလာသူတွေကတော့မေးခွန်းထုတ်နေကြပါတယ်ရှင်။